Washington DC မှာကမ္ဘာကျော်အနုပညာရှင်တွေအပါအဝင် သိမ်းနဲ့ချီတဲ့သူတွေ စနေနေ့တနေ့လုံး ဆန္ဒပြပွဲတွေ ပြုလုပ်ခဲ့ကြပါတယ်
I'm actually here with the Love Army, affiliated with Van Jones. And we're basically bringing together people all across the country to push back against a lot of the hate and division that we saw during
the Donald Trump ရဲ့ တာဝန်ထမ်းဆောင်မှု ပထမဦးဆုံးနေ့မှာပဲ ကြုံတွေ့ခဲ့ရတဲ့ ဆန္ဒပြပွဲ အကြောင်းနဲ့အတူ American အစိုးရသစ် လက်ထက် မြန်မာနိုင်ငံနဲ့ ဆက်ဆံရေးမှာရော ဘာတွေပြောင်းလဲလာနိုင်တယ်လဲ ဆိုတာနဲ့ ပတ်သက်ပြီးဆွေးနွေးထားတဲ့ ဓာတ်ရိုက်လေးလိုင်း အစီအစဉ် ကိုလည်း ပြန်လည်ထုတ်လွှင့်ပေးအောင်ပါပါရှင် နောက်ဆုံးရ နိုင်ငံတကာသတင်းတွေကိုလည်း နောက်ပိုင်းမှာ ထပ်မံကြေညာပေးဖို့ရှိပါတယ် အခုတော့စစောကမိတ်ဆက်ပေးခဲ့တဲ့ Washington DC ကဆန္ဒပြပွဲအကြောင်းကိုကြည့်ရအောင်ပါ သမ္မတ Donald Trump အနေနဲ့အမျိုးသမီးအခွင့်အရေးကိုလေးစားလိုက်နာဖို့တောင်းဆိုတဲ့အနေနဲ့ Washington မြို့တော်မှာစနေနေ့ကလူပေါင်း300,000ချီစုယုံဆန္ဒပြခဲ့ကြပါတယ် ကြားမှာအသားအရောင်မျိုးစုံပါဝင်တဲ့ ဒီချီတက်ပွဲကြီးဟာသမ္မတ Trump ရဲ့ကျန်းသစ္စာချိန်ဆိုပွဲကိုတံပြန်တဲ့အနေနဲ့အချိန်ကြိုက်ပြုလုပ်ခဲ့တာလည်းဖြစ်ပါတယ် Women's March on Washington ဆိုတဲ့အမျိုးသမီးတုချီတက်ပွဲမှာကိုရိုင်းသတင်းသွားရောက်ယူခဲ့တဲ့မန့်ရင်ကျင်းနိုင်ကဆက်ပြီးတော့အပြည့်အစုံကိုပြောပြပေးပါမယ်ရှင်
ဒီ American တီထောင်စုမှာဒီနေ့ကတော့တမိုင်းတွင်နဲ့နေတနေ့လို့ပြောရမှာပါတီထောင်စုတဝဲမှာပြည်နယ်ပေါင်းစုံမှာနေကြတဲ့အမျိုးသမီးတွေတိမ့်နဲ့ချီပြီးတော့ Washington DC မြို့တော်မှာစီယုံလောက်ရှိလာပြီးတော့ပေါ့နော်သူတို့အမျိုးသမီးတွေဒီသွေးစီညွညွကြောင်းပြသတဲ့အနေနဲ့ချီတက်ဆန္ဒပြနေကြတာဖြစ်ပါတယ်ချီတက်ဆန္ဒပြတဲ့သူတွေထဲမှာအမျိုးသားတွေလည်းပါဝင်တာကိုတွေ့ရပါတယ်သူတို့တွေကတော့ဒီအမျိုးသမီးအခွင့်အရေးတွေကိုလေးစားလိုက်နာဖို့အတွက်သူတို့ကလည်းအမျိုးသမီးတွေနဲ့ပေါ့နော်အတူညီညွတ်ကြောင်းပြသတဲ့အနေနဲ့သူတို့ပါဝင်ကြတာဖြစ်တယ်လို့လည်းပြောပါတယ်
We're basically bringing together people all across the country to push back against
American and the one ma shi de pi tu re go di ma la pi su we ja bo chano ro si yong ga da ba yok kwa pwe twin chano ro myin ga ya de amon ti ya re ne khwe cha mu re go akhu lou sha mu ga ni san jin chang pya ta da ba
ဒါကတော့အမျိုးသမီးများချီတက်ပွဲကိုစီစဉ်သူတွေထဲမှာပါဝင်တဲ့ Love Army အဖွဲ့ကတာဝန်ရှိသူတဦးကနေ VOE ကိုပြောသွားတာဖြစ်ပါတယ်။ဒီဆန္ဒပြပွဲကနေသမ္မတ Donald Trump ကိုပေးကျင်တဲ့အမှားစကားနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါ
တယ်။
ဆန္ဒပြလာသူတွေဟာ Donald Trump ကိုစန့်ကျင်ကြောင်းလာပြီးတင်ကျွတ်ထဲပြသကြတာဖြစ်ပါတယ်။ဒီတော့ Trump အနေနဲ့မဟုတ်တာလုပ်မယ်ဆိုရင်ပြည်သူတွေဟာငြိမ်ခံမှာမဟုတ်ဘူး။ပြန်ပြီးတုံ့ပြန်မှာဖြစ်ပါတယ်။
နယူးယောက်ပြည်နယ်ကလာတဲ့ကျောင်းဆရာမတဦးကတော
့ I'm participating because I believe that our country is
Tomorrow တိုင်းပြည်မှာအခက်ကြုံရတဲ့အချိန်ကိုရောက်နေပါပြီ။စီလုံးညီညွတ်မှုတွေလည်းကွဲနေတဲ့အချိန်မို့ကျွန်မအခုလိုဆန္ဒပြရတာပါ။ကျမတို့နိုင်ငံမှာအများစုကခွဲခြားဆက်ဆံခံနေရတယ်လို့ခံစားရပါတယ်။ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့တမရကလည်းလူမှုရဲ့အကျိုးစီးပွားကိုစိတ်ဝင်စားဘူးလို့မြင်ပါတယ်။
ဒီသမ္မတ Donald Trump ကအရင်ဒီစီးပွားရေးလုပ်ငန်းရှင်ကြီးဘဝတုန်းကအမျိုးသမီးတွေကိုသူပုတ်ခတ်ပြောဆိုခဲ့တဲ့ဇာတ်ကားတွေပေါ့မှာပေါ့နော်အမျိုးသမီးတွေကဒီချက်ကိုလည်းသူတို့မချိုက်ဘူးဖြစ်နေပါတယ်။ဒါကြောင့်ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့အခုသမ္မတ Donald Trump အနေနဲ့ပေါ့နော်အမျိုးသမီးခွင့်ရေးတွေကိုလေးစားလိုက်နာဖို့အတွက်သူတို့ကအခုလိုချီတက်ဆန္ဒပြနေကြတာလည်းဖြစ်ပါတယ်။
So this hat is part of the Pussy Hat Project which is sort of
the Pussy Hat Pussy Hat Project ဆိုတာက Donald Trump ရဲ့အမျိုးသမီးတွေအပေါ်လိမ်မိုင်းဆိုင်ရာစော်ကားမှုတွေလက်သရမ်းခဲ့တာတွေကိုနိုင်ငံတွင်းမှာသာမကနိုင်ငံတကာမှာပါရှိတဲ့အမျိုးသမီးတို့ကနေတညီတညွတ်ထဲလက်မခံဘူးဆိုတာကိုပြသတဲ့လှုပ်ရှားမှုပါ
ဒါကတော့တက်နစီပြည်နယ်ကနေလာရောက်ဆန္ဒပြတဲ့ကျောင်းသူတဦးကပြောသွားတာပါ
နာမည်ကြီးဆိုတော့ McDonald's ကလည်းသူပေါ့နော်ဒီအစီအစဉ်သူ့အစီအစဉ်ကိုမတင်ညာပဲနဲ့ရုတ်တရက်လာရောက်ပြီးတော့ဒီအမျိုးသမီးတွေနဲ့ညီညွတ်ကြောင်းပြသခဲ့ပါတယ်သူတို့ဟာဒီသမ္မတ Trump ရဲ့မူဝါဒတွေကိုသူတို့ဆန့်ကျင်တယ်ပေါ့နော်အထူးသဖြင့်အမျိုးသမီးတွေကိုနှိမ်ချပြောဆိုတဲ့ဇာတ်ကားတွေပုတ်ခတ်ပြောဆိုတဲ့ဇာတ်ကားတွေပေါ်မှာသူတို့အမျိုးသမီးတွေကအင်မတန်ဒေါသထွက်တယ်ဆိုတာကိုလည်း McDonald's ကသူ့ဒီစင်မြင့်မှာပြောသွားပါတယ်ကျမအင်ဂျင်နိုင်မှာ VOA ရုပ်ရှင်ကနေတင်ပြပို့နေပါတယ်ရှင်